အခုကျမတို့သတင်းကြေညာနေတဲ့အချိန်တတိုင်းထဲမှာပဲနယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကိုကျင်းပနေပါတယ်။အဲဒီမှာအမေရိကန်သမ္မတဂျိုးဘိုင်နန်ကယူကရိန်းပေါ်ရုရှားတိုက်တွန်းမှုဟာကုလသမဂ္ဂဘရင်ငင်ကိုချိုးဖောက်တဲ့လုပ်ရဲ့အဖြစ်သူ့ရဲ့မင်းကွန်းထဲမှာထပ်မံရှုတ်ချပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဘရင်ငင်ရဲ့တန်ဖိုးတွေပေါ်သမ္မတဘိုင်နန်ထက်လောင်းအတူတူပြောကြားရမှာဖြစ်တယ်လို့ယူကရိန်းအပါအဝင်နိုင်ငံအားလုံးရဲ့အချုပ်အခြာအာဏာနဲ့ပိုင်တဲ့နေမြေခိုင်မာမှုကိုလည်းအတိအပြုပြောကြားသွားပါတယ်။အထွေထွေညီလာခံကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း145နိုင်ငံကခေါင်းဆောင်တွေတက်ရောက်နေကြတာပါ။အဲဒီကမင်းကွန်းပြောမယ့်အထက်မှာသမ္မတဘိုင်နန်ပြင်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီလည်းပါဝင်ပါတယ်။ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မင်းကွန်းပြောကြားခဲ့တာဖြစ်ပြီးဘရာဇီးနိုင်ငံသမ္မတအပြီးမှာအမေရိကန်သမ္မတဂျိုးဘိုင်နန်ကဒုတိယမြောက်ဖြစ်မင်းကွန်းပြောနေတာပါ။ကုလသမဂ္ဂကချမှတ်ထားတဲ့စင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေအကောင့်ထည့်ဖို့ပြင်တန်ရှင်းနဲ့စွန့်ရင်ရရှိနေရာတိဥရုပြောင်းလဲမှုတိုက်ချက်ရေးကိစ္စတွေကိုကမ္ဘာကောင်ဆောင်တွေအဓိကအလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2022စံပိုင်းနောက်ပိုင်းအထွေထွေညီလာခံကိုပထမဆုံးအကြိမ်လူကိုယ်တိုင်တက်ရောက်တာဖြစ်ပါတယ်ရှင်။